Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စုဝါရှင်တန် DC ကနေ2014ခုနှစ်အောက်တိုဘာလ4ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့ 48 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင်
။မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်သတင်းတွေကိုကိုကြော်ကြော်သိနေတူကြီးညာပေးပါပါ IS Islam စစ်သွေးကြောအဖွဲ့ကနောက်ထပ်ဖမ်းထားတဲ့ British နိုင်ငံသားတူကိုတပ်ပစ်လိုက်ပါပြီ။ဟောင်ကောင်မှာဒီမိုကရေစီရေးဆန္ဒပြသူတွေနဲ့ရဲတွေကြဒီနေ့မနက်မှာပဲအဓိကုံးတွေထပ်ပြီးဖြစ်ခဲ့ပါတယ်။ရခိုင်ပြည်နယ်မှာဆိုးရတဲ့အခြေအနေတွေရှိနေပေမဲ့မျှော်လင့်ချက်အရေးလက္ခဏာတော့တွေ့ရတယ်လို့မကြခင်ရခိုင်ပြည်ရောက်ခဲ့တဲ့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားရမှာပါမနန္ဒာရေ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေမှာဆိုရင်တော့မကြသေးခင်ကပဲဒီရခိုင်ပြည်နယ်ကိုတွားရောက်ခဲ့တဲ့ UNDP တာဝန်ရှိသူတွေကအဲ့ဒီမှာဖြစ်နေတဲ့လူမျိုးရေးပဋိပက္ခတွေနဲ့ပတ်သက်ပြီးတော့ဘလို့မှတ်ချက်ပေးကြပါသလဲ
Whether you use Rohingya whether you use Bengali it stokes a very very high emotions on both sides and there's a historical background to it
အခုလိုပြောကြားချက်တွေနဲ့အတူတောင်သူလက်သမားတွေရဲ့အကျိုးအတွက်လွတ်တော်ကရေးဆွဲနေတဲ့မူကြမ်းမှာလက်သမားတွေရဲ့အကျိုးစီးပွားကာကွယ်ပေးနိုင်ဖို့နည်းနေတယ်ဆိုတာဘာကြောင့်ပါလဲဒီအကြောင်းတွေအပါအဝင်တခြားမြန်မာပြည်ဆိုင်ရာသတင်းတွေကိုအခုမနက်မှကြားရပါမယ်ရှင်ဒီအကြောင်းတွေကိုမထုတ်လွှင့်ပေးခင်အခုရင်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ရှင်
။ဖမ်းဆီးထားတဲ့ British နိုင်ငံသား Alan Hannan ကိုတပ်ပစ်လိုက်ပြီလို့ Islam စစ်သွေးကြွ IS အဖွဲ့ကပြောကြားလိုက်ပါတယ်။ Hannan ကိုခေါင်းဖြတ်တတ်နေတာကိုရိုက်ကူးထားပုံရတဲ့ဗီဒီယိုကိုတောက်ကြံနေနှောင်းပိုင်းမှာ IS အဖွဲ့ကထုတ်ပြန်လိုက်ပါတယ်။တခြားနောက်နိုင်ငံသား၃ဦးကိုခေါင်းဖြတ်တက်ချိန်တုန်းကရပ်ယူထားတဲ့အလားတူပုံစံတိုင်းပဲအခုဗီဒီယိုမှာလည်းရိုက်ထားတာပါ American နိုင်ငံသားလို့ပြောတဲ့နောက်ထပ်လူတစ်ယောက်ကိုတတ်ပြစ်မယ်လို့ IS အဖွဲ့ကချင်းချောက်တာနဲ့ဗီဒီယိုကိုအဆုံးသတ်ထားပါတယ်ဒီဖြစ်ရပ်ကိုသာအတည်ပြုနိုင်မယ်ဆိုရင်တော့ဒါဟာ IS အဖွဲ့ကဖမ်းဆီးထားတဲ့နိုင်ငံသားတွေကိုမကြသေးခင်သတင်းပတ်တွေအတွင်း၄ယောက်မြောက်တတ်ဖြတ်မှုပါ British အကူအညီပေးလှုပ်သား David Haynes American သတင်းတောက်တွေဖြစ်တဲ့ Jim Foley နဲ့ Stephen Sutloff တို့ကိုစစ်သွေးကြွတွေကတတ်ပြစ်ခဲ့တာပါဗီဒီယိုကိုအတည်ပြုနိုင်မှုအတွက်လှုပ်ဆောင်နေတယ်လို့ British နိုင်ငံသားရုံးကပြောပါတယ် Alan Hannan ကို ISIL အဖွဲ့ကရရဆက်ဆက်တပ်ပစ်လိုက်တာဟာဒီအကြမ်းဖက်သမားတွေဘယ်လောက်လူမဆန်မှုဆိုတာပြနေတယ်လို့ British ဝန်ကြီးချုပ် David Cameron ကပြောပါတယ် Hannan ရဲ့ဇနီးနဲ့တားသမီးတွေနဲ့အတူဝမ်းနဲ့ကြေကွဲရပါတယ်လို့လည်း Twitter ကနေပြောပါတယ်ဒီတပ်ဖြတ်မှုကို American ပြည်ထောင်စုကအပြင်းထန်ရှုံချလိုက်ကြောင်း American သမ္မတ Barack Obama ကပြောပါတယ်အီရတ်နိုင်ငံကသူတို့ရဲ့စခန်းတွေကို American ဥဆောင်တဲ့ညွန်ပေါင်းဖွဲ့ကလေကြောင်းကနေတိုက်ခိုက်တာကိုလက်တုံ့ပြန်တဲ့အနေနဲ့ဒီလူတွေကိုတပ်ဖြတ်တာလို့ IS အဖွဲ့ကပြောပါတယ်
အစ္စလာမ်စစ်သွေးကြွ IS အဖွဲ့ဟာတူရကီနယ်စပ်နားကစီးရီးယားနိုင်ငံမြောက်ပိုင်းကိုဘာနီမြို့အထိရှစ်ဆက်တိုက်ခိုက်နေကြပါတယ်။အဲဒီမှာကာရစ်တပ်ဖွဲ့တွေက IS စစ်သွေးကြွတွေကိုတရင်ဘက်တော်ကြာခုခံတိုက်ခိုက်နေတာပါ။တိုက်ပွဲတွေကြောင့်စီးရီးယားနိုင်ငံသား 16,000 ကျော်တူရကီနယ်စီးရီးယားနိုင်ငံသား 36,000 ကျော်တူရကီနိုင်ငံနဲ့ထွက်ပြေးသွားကြပါတယ်။ကာရစ်တို့ရဲ့ IL Arab လို့လည်းခေါ်ကြတဲ့မြို့ပြင်ရပ်တွေကို IS အဖွဲ့ကတောက်ကြနေမှာအမြောက်တွေနဲ့ဆက်ပြီးပစ်ခတ်တိုက်ခိုက်နေပါတယ်။IS အဖွဲ့ကိုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကမကြသေးခင်ကလေကြောင်းကနေတိုက်ခိုက်တဲ့ကြားကပဲအခုလိုဆက်ပြီးတော့တိုက်ခိုက်နေတာပါ။စစ်သွေးကြော်ရရဲ့နေရာတွေကိုညွန်မောင်းအဖွဲ့ကသတင်းပတ်အတော်ကြာဘုံကျက်တက်ခဲ့ထားပြီးမဲ့လေတုတ်တမှုမရှိသလောက်ပါပဲ။ကိုဘာနီမျိုး IS အစွန်းရောက်တွေလက်ထဲရောက်မသွားအောင်လုံးနေနံမှန်သမျှလုပ်သွားမယ်လို့တူရကီကအခိုင်အမာပြောထားပါတယ်။ Syria နဲ့ Iraq က IS အဖွဲ့ကိုနေနေဖို့အတွက်တူရကီစစ်ဘက်ကိုတူရကီပါလီမန်ကကြာသပတေးနေ့မှာမဲခွဲဆုံဖြတ်ပြီးလူပံ့ခွင့်အာဏာပေးလိုက်တဲ့ပေါ်အမေရိကန်သမ္မတအင်ပီရိုကကြိုးဆိုပါတယ်။ Australia နဲ့ဒိမတ်နိုင်ငံတွေကတိုက်လေရင်တွေပါဝင်လာတာကိုလည်းသမ္မတဘရောက်ဥပမာရဲ့ပြောခွင့်ရ George Earnest ရဲ့ထုတ်ပြန်ချက်ထဲမှာချီချူပြောဆိုထားပါတယ်။IS အစွန်းရောက်တွေရဲ့လှုပ်ဆောင်နိုင်စွမ်းကိုရှော့ချပြီးအစိုးမှချိန်မှုန်းပြစ်ဒဏ်ရေးတိုးချဲ့လှုပ်ဆောင်မှုနိုင်ငံတကာမှမိတွေနဲ့အမေရိကန်ကဆက်ပြီးလက်တွဲလှုပ်ဆောင်သွားမယ်လို့ George Earnest ကပြောပါတယ်
။ဟောင်ကောင်ကျွန်းကဒီမိုကရေစီဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားစနေနေ့မနေ့အစောပိုင်းကရုံးရင်းဆန်ခတ်ဖြစ်ခဲ့ကြပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ရဲတပ်ဖွဲ့ကမြေရုပ်ဘုံတွေနဲ့ပူဆက်ပူလောင်ဖြစ်စေတဲ့အရေးတွေတုံးပြီးဆန္ဒပြသူတွေကိုနှိမ်နှင်းပြီးချိန်ကဆိုရင်အခုအဓိကရင်းထပ်ပစ်တာဖြစ်ပါတယ်။စီးပွားရေးချက်ချန်နေရာကအစိုးရအဆောက်အဦတခုနားမှာဆန္ဒပြသူတွေချထားတဲ့အတားအဆီးတူကို ရဲတပ်ဖွဲ့ကအတင်းဖြိုဖျက်ပြီးဝင်ရောက်တာကို CNN ရုပ်သံသတင်းဌာနနဲ့ထုတ်လင်းကြမှာတွေ့ရပါတယ်။ဒဏ်ရာရတယ်ဆိုတဲ့သတင်းတွေတော့မရသေးပါဘူး။အစိုးရဆောက်ဦးတွေကိုဆန္ဒပြသူတွေကတိမ့်ပိုက်ဖို့ကြိုးစားမယ်ဆိုရင်စိုးရတဲ့အကျိုးဆက်တွေနဲ့ကျုံ့ရမယ်လို့ရဲတပ်ဖွဲ့ကသတိပေးပါတယ်။ဟောင်ကောင်ရဲ့အစည်းအကားဆုံးလမ်းတချို့မှာဆန္ဒပြသူထောင်ပေါင်းများစွာသတင်းတစ်ပတ်ကြောကြာနေရာယူထားတဲ့အတွက်ရင်သွားရင်လာတွေနဲ့စီးပွားရေးလှုပ်ဆောင်မှုတွေရပ်ဆိုင်းနေပါတယ်။2019ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲတွေကိုတရုတ်ဆိုကဒီမိုကရေစီနီးကျကျင်းပပေးဖို့နဲ့တရုတ်လိုလာတဲ့ဟောင်ကောင်အုပ်ချုပ်ရေးမှုစီဝိုင်လုံးယာရုကနေနှုတ်ထွက်ပေးဖို့အတွက်ဆန္ဒပြသူတွေကတောင်းဆိုနေတာပ
ါ Ebola virus ပိုပြန့်နှံ့နေတဲ့နောက်အာဖရိကဒေသစီခီးသွွားလာခွင့်ပိတ်ပင်ကန့်သက်ထားတာဟာတံပြန်တက်ရောက်မှုဖြစ်စေမယ်လို့အမေရိကန်သမ္မတအင်ဂျီရောကပြောလိုက်ပါတယ်ခီးသွွားလာခွင့်ပိတ်ပင်ချက်ဟာ Ebola ရောဂါပိုတက်ရောက်နေတဲ့တိုင်းပြည်တွေမှာလုံဆောင်ချက်တွေကိုတကယ်တမ်းအတားအဆီးဖြစ်စေပြီးလေဆိပ်တွေမှာစစ်ဆေးတဲ့လုပ်ငန်းကဖျားနာနေတဲ့လူတွေလေရင်စီးခွင့်မရဘဲဖြစ်နေစေတယ်လို့အမိမေလုံချုံရင်တံပြန်ပို့ကူလီဆာမွန်နော့ကူကပြောပါတယ်နွေရာသီကလေးကဆောက်လုပ်နေတဲ့လေဆိပ်မှစစ်ဆေးတဲ့လုပ်ငန်းကြောင့်ဒါဇင်ပေါင်းများစွာသောလူတွေလေရင်စီးခွင့်မရဖြစ်ကြရတယ်လို့ပေါက်ကြောင်နေတဲ့စာရှင်းလင်းပွဲတွေမစ္စမိုနာကိုကပြောတာပါလူတွေရဲ့ကိုယ်အပူချိန်နဲ့ဖျားနေတဲ့တခြားလက္ခဏာတွေကိုလေဆိပ်မှစစ်ဆေးတာဖြစ်ပါတယ်အဲဒီကာလအတွင်းမှာကိုပဲအနောက်အာဖရိကဒေသကနေထောင်ပေါင်းများစွာသောလူတွေအမေရိကန်ပြည်ထောင်စုစီရောက်လာကြပြီးအခုတော့တက်ဆက်ပြည်နယ်မှာလူတဦးရောဂါပိုးကူးစက်ထားတာရှိနေပြီလို့လည်းသူကပြောပါတယ်တက်ဆက်ပြည်နယ်မှာလိုင်ဘေးရီးယားနိုင်ငံသားထောမတ်စ်ဒန်ကန်ဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကအီဘိုလာပိုးရှိနေတယ်လို့ဆန်သက်တွေ့ရှိပြီးတဲ့နောက်ဒေါ်လစ်မြို့ကစေယုံတူမှာကုသမှုခံယူပြီးစိုးရိမ်နေရဆဲဖြစ်ပေမဲ့အခြေအနေတည်ငြိမ်လာနေပါပြီ
VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.85 နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရခိုင်ပြည်နယ်မှာဆူရတဲ့လူသားဘေးဒုက္ခအနေကျရောက်နေတာကိုတွေ့ရပေမဲ့မျှော်လင့်ချက်အရေးလက္ခဏာတွေကိုလည်းတွေ့ရပါတယ်လို့မကြသေးခင်ကပဲရခိုင်ပြည်နယ်ဘက်စီတောရောက်ခဲ့တဲ့ကုလသမဂ္ဂလူသားချင်းစာနာမှုနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာတာဝန်ရှိသူတွေကတောက်ကြနေမှာပြောကြားလိုက်ပါတယ်။ကုလသမဂ္ဂဖွံ့ဖြိုးတိုးတက်အစီအစဉ် UNDP ရဲ့အာရှဒေသဆိုင်ရာညွှန်ကြားမှုဟွန်လျန်ရှူနဲ့လူသားရေးရာကုလသမဂ္ဂလုပ်ငန်းညှိနှိုင်းရေးမှုရုံးရဲ့စီမံကိန်းညွှန်ကြားမှုဂျွန်ကင်းတို့ဟာမကြသေးခင်ကတောတဲ့ရခိုင်ပြည်နယ်ခီးစဉ်တွင်သူတို့လေးလာတွေ့ရှိခဲ့တာတွေနဲ့ပတ်သက်ပြီးတောက်ကြနေနယူးယောက်ကုလသမဂ္ဂရုံးချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခဲ့တာပါ။ရခိုင်မြို့မှာဥယျာဉ်ဆန့်ခွာထွက်ပြေးနေရသူတွေအစိုးရတာဝန်ရှိသူတွေနဲ့လည်းသူတို့တွေတွေ့ဆုံခဲ့တာဖြစ်ပါတယ်။ညီညာစွာတူရှင်တွဲနေထိုင်ရေးကိုအားပေးတဲ့ဖွံ့ဖြိုးတိုးတက်ပေါ်အထူးအာရုံစိုက်မှုနဲ့အတူရခိုင်ပြည်နယ်တဟွန်းဆင်းရဲမွဲတေမှုပပျောက်ရေးအရှိန်မြင့်လှုပ်ဆောင်မှုလူတယ်လို့ Mr. Yu ကပြောပါတယ်။လူမှုအတိုင်းဝိုင်းအားလုံးရဲ့လိုအပ်ချက်တွေကိုပြည့်မီတဲ့အချိန်မှသာတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးရနိုင်မယ်လို့လည်းသူကပြောပါတယ်။လုံလောက်တဲ့ဖွံ့ဖြိုးတိုးတက်မှုမရှိတာပဋိပက္ခဖြစ်ရတဲ့အခြေခံအကြောင်းရင်းတစ်ခုဖြစ်ပေမဲ့ဖွံ့ဖြိုးတိုးတက်မှုတစ်ခုတည်းနဲ့တော့မလုံလောက်ဘူးဆိုတာသိကြတယ်လို့လည်း Mr. Gang ကပြောပါတယ်။ပဋိပက္ခအတွက်အဖြေတစ်ခုရှာဖို့စိတ်ရထက်သန်ကြတဲ့ပြည်တော်စုနဲ့ဒေသဆိုင်ရာအဆင့်အစိုးရတာဝန်ရှိသူတွေနဲ့လည်းသူတို့တွေဆွေးနွေးပြောဆိုခဲ့တယ်လို့ Mr. Yu နဲ့ Mr. Gang တို့ကပြောကြခဲ့ပါတယ်
အပြည်ဆိုင်ရာကြက်ချင်နေဖွဲ့ ICRC ရဲ့ဆွစ်ဇာလန်နိုင်ငံသားဝန်ထမ်းတဦးအသက်ခံရတဲ့ပေါ်အမေရိကန်သမ္မတအင်ဂျီရောကပြစ်တင်ရှုတ်ချလိုက်ပါတယ်နှစ်ဖက်ကြားမှာရောက်နေတဲ့အခြေသားတွေကိုကောက်ွယ်ပေးဖို့နဲ့ခွဲခြားသတ်မှတ်မှုမရှိဘဲအင်အားသုံးပြုသူတွေကိုရေးယူရေးယူကရိန်းပြည်ပခါမှာပါဝင်နေသူအားလုံးကိုသမ္မတဥပမာအဆွေအားကတောက်ကြနေထုတ်ပြန်တဲ့တခုလည်းမှတောင်းဆိုထားပါတယ်အသက်38နှစ်အရွယ်ဆွစ်ဇာလန်ကြက်ချင်နေလို့သားလော်ရွန်ဒူပက်စကီယာဟာဒေါ်နက်စ်မြို့ပြည်ပဆိုင်ရာကြက်ချင်နေဖွဲ့ ICRC ရုံးသားမှာအမြောက်ကြီးကြပြီးတည်ဆုံသွားတာပါဒီတော့တင်မှာပဲယူကရိန်းအစိုးရတပ်တွေနဲ့တိကျခွက်ထွက်ရေးဝါဒီတွေကြားဒေါ်နက်စ်လေဆိပ်နားမှာတောက်ကြနေကအပြင်းထန်တိုက်ပွဲဆက်ဖြစ်တာကြောင့်အပြစ်ခတ်ရစေးတင်ညာထားတာကိုချင်းချောက်နေပါတယ်ဆွစ်ဇာလန်ကြက်ချင်နေလူသားတည်ဆုံရတဲ့အပေါ်မှာလည်းနှစ်ဖက်စလုံးကတစ်ဖက်ကိုတစ်ဖက်အပြစ်တင်ပြောဆိုနေကြတာပါလော်ရွန်ဒူပက်စကီရဲ့တည်ဆုံရတာဟာအကြမ်းဖက်သမားတွေကပြစ်ခတ်တဲ့အမြောက်ကြီးကြောင့်ဖြစ်တယ်လို့ယူကရိန်းနိုင်ငံသားဌာနကကြားသပတေးနေ့မှာအပြစ်တင်ပြောဆိုပါတယ်အကြမ်းဖက်သမားဆိုတာကတော့တိကျခွက်ထွက်ရေးဝါဒီတွေကိုရည်ရွယ်တာပါဒူပက်စကီယာဟာအစိုးရတပ်ကပစ်တဲ့ဒုံးကြီးကြောင့်တည်ဆုံသွားတာလို့သဘုံတွေကကို့ဖာသာကြေညာထားတဲ့ဒေါ်နက်စ်ပြည်သူ့သမ္မတနိုင်ငံရဲ့ဒုတိယဝန်ကြီးချုပ်ဆိုသူအန်ဒရီပါဂင်ကတောက်ကြနေမှာတုံ့ပြန်ဆွဆွဲပါတယ်
ဗီယက်နမ်မှာ73လက်နက်ခဲယမ်းမိကြောက်တွေရောင်းချမှုဆယ်စုနှစ်ပေါင်းများစွာအမေရိကန်ပြည်ထောင်စုပိတ်ပင်ကန့်သက်ထားတာကိုတစိတပိုင်းပြန်ပြီးဖွင့်ပေးလိုက်ပါပြီ။ဗီယက်နမ်စစ်ပွဲအဆုံးသတ်ပြီးနှစ်ပေါင်း40နီးပါးကြာမှပြန်ရုပ်သိမ်းပေးလိုက်တဲ့တမိုင်းဝင်လှုပ်ဆောင်ချက်တစ်ခုပါ။ကျန်သပရင်းနေဝါရှင်တန်မြို့တော်မှာဗီယက်နမ်ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးဖန်ဖင်မင်းနဲ့တွေ့ဆုံဆွေးနွေးချိန်အတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအခုလိုကြေညာတာပါ။စစ်သုံးပစ္စည်းတွေရောင်းချတာကလည်းဗီယက်နမ်ရဲ့ရေချောင်းထောက်လန်းစောင့်ကြည့်ရေးစွန့်ရင်တိုးတက်စေမယ်လို့အမေရိကန်ကပြောပြီးရောင်းချတဲ့ကိစ္စရပ်တစ်ခုချင်းစီကိုဆန်းဆက်သွားမယ်လို့ဆိုပါတယ်။တောင်တရုတ်ပင်လယ်ပြင်ကရေပိုင်းနဲ့ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးဗီယက်နမ်နိုင်ငံဟာတရုတ်နဲ့ထိပ်တိုက်ရ င်ဆိုင်နေရတာဖြစ်ပါတယ်။မကြသေးခင်နှစ်တွေအတွင်းတင်းမာမှုတွေတိုးလာတာနဲ့မြန်ဗီယက်နမ်ရေချောင်းကင်းလက်လေရင်တွေတရုတ်ရေတပ်အကြမ်းထိတ်တဲ့ရင်ဆိုင်မှုတွေအကြိမ်များစွာရှိခဲ့ပါတယ်
။အိန္ဒိယနိုင်ငံရှေ့ဘက်ကဘာသာရေးပေါ်တော်တစ်ခုတွင်လူကြီးဝယုံ၃ငါးဖြစ်ပြီးတော့လူ၃၂ယောက်ထဲမှာနေတည်ဆုံးသွားပါတယ်။ဘီဟာပြည်နယ်ဖတနာမြို့တော်ကလူစရာလူခေါ်တဲ့ဟိန္ဒူဘာသာရေးပေါ်တော်ကနေလူကြီးထွက်ကြတဲ့အချိန်မှာသူ့ထက်ကအလူအရက်ပြုံတိုးကြတာလို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။ပြည့်ကျနေတဲ့နေရာတွေကိုလူတွေအုပ်စုလိုက်ပြုံတွန်းရေးအလဲလဲပြပဖြစ်ပြီးတော့တည်ဆုံကြတာဟာအိန္ဒိယဘာသာရေးပေါ်တော်တွေမှာဖြစ်လေရှိပါတယ်ခင်ဗျာ Direct from Washington The Voice
of America The Away သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကြောကြောသိင်းကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေကိုအလှည့်ပေးပါရစေဒီမနက်တော့မြန်မာသတင်းတွေကိုဦးစားပေးတင်ဆက်သွားပါမယ်ရှင်မြန်မာနိုင်ငံမှာဒုက္ခသည်တွေအတွက်ထောက်ကူတွေတိုးပေးဖို့လိုအပ်တယ်လို့အတူငြိမ်းချမ်းစွာရှင်တွဲနေထိုင်နိုင်မဲ့အခြေအနေကောင်းတွေဖန်တီးပေးဖို့နဲ့နိုင်ငံသားပြည်ထောင်စုနိုင်ငံရေးအရာဖြေရှာဖို့မကြသေးခင်ကမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂလူသားချင်းစာနာမှုနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာတာဝန်ရှိသူတွေကတောက်ကြနေမှာပြောကြားလိုက်ပါတယ်ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူးဟောင်လျန်းရှူနဲ့လူသားရေးရာကုလသမဂ္ဂလုပ်ငန်းညှိနှိုင်းရေးရုံးရဲ့စီမံကိန်းညွှန်ကြားရေးမှူးဂျွန်ဂျင်းတို့ဟာမကြသေးခင်ကသွားခဲ့တဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းသူတို့လေးလာတွေ့ရှိခဲ့တာတွေနဲ့ပတ်သက်လို့တောက်ကြနေကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့တာပါအပြည့်အစုံကိုဒေါက်ခင်မျိုးသက်ကဆက်ပြောပြပါမယ်ရှင
်မစ္စတာဟောင်လျန်းရှူနဲ့မစ္စတာဂျွန်ဂျင်းတို့ဟာမြန်မာနိုင်ငံရဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေနဲ့မြန်မာနိုင်ငံမှာကုလသမဂ္ဂရဲ့လှုပ်ဆောင်မှုအခြေအနေတွေကိုလေ့လာဖို့အတွက်စက်တင်ဘာလဆန်းမှာတွားရောက်ခဲ့တာဖြစ်ပါတယ်။ရန်ကုန်နဲ့နေပြည်တော်အပြင်ရခိုင်ပြည်နယ်ကိုပါတွားရောက်ခဲ့ကြတာဖြစ်ပြီးရခိုင်ပြည်နယ်တွင်မှဒေသရင်းငြိမ်းချမ်းမှုတွေရရှိအောင်နဲ့လက်ရှိတင်းမာနေတဲ့အခြေအနေတွေကိုဖြေရှင်းနိုင်ဖို့အတွက်အချက်၃ချက်လိုအပ်တယ်လို့မစ္စတာဟောင်လျန်းရှူကထောက်ပြပါတယ
်။ Stability and peace can be achieved only when needs of all communities are met. Okay, this is our belief.
ကျွန်တော်တို့တွေ့ဆုံခဲ့တဲ့လူမှုတိုက်ဝန်အားလုံးရဲ့လိုအပ်ချက်တွေပြေပေါ်မှာဒေသရင်းတည်ငြိမ်မှုနဲ့ငြိမ်းချမ်းမှုကိုရနိုင်မယ်လို့ကျွန်တော်မြင်ပါတယ်ဒီလိုရနိုင်ဖို့လိုအပ်တဲ့အချက်၃ချက်ကိုထောက်ပြချင်ပါတယ်ပထမတစ်ချက်ကအိုးအိမ်ရွှေ့ပြောင်းနေရတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအထောက်အကူတွေပေးဖို့ပါဒုတိယတစ်ချက်ကဆင်းရဲမွဲတေမှုအတွက်အကူအညီတွေတိုးပေးပြီးအတူငြိမ်းငြိမ်းချမ်းချမ်းရှင်သွဲနေထိုင်နိုင်မယ့်အခြေအနေကောင်းတွေကိုဖန်တီးပေးဖို့ပါတတိယတစ်ချက်ကတော့ရခိုင်ဒေသမတည်မငြိမ်ဖြစ်စေခဲ့တဲ့နိုင်ငံသားဖြစ်ခွင့်ပြဿနာပါဒီအတွက်နိုင်ငံရေးအရဖြေရှာဖို့လိုပါတယ်ဒါကြောင့်နိုင်ငံတကာရဲ့လူသားချင်းစာနာမှုနဲ့ဖွံ့ဖြိုးရေးအကူအညီတွေနဲ့တည်းမဲ့ဒီဒေသရဲ့ပြဿနာကိုဖြေရှင်းမပေးနိုင်ပါဘူး
။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအူချအဖွဲ့ကမစ္စတာဂျင်းကတော့မြန်မာနိုင်ငံဟာစိန်ခေါ်မှုတွေအများပြားနဲ့ရင်ဆိုင်နေရပြီးကုလသမဂ္ဂကရောတခြား NGO အဖွဲ့အစည်းတွေကပါကူညီမှုတွေပေးနေပေမဲ့ဝန်နဲ့အားမမျှဖြစ်နေတာတွေ့ရတယ်လို့ဆိုပါတယ်။လက်ရှိမှာ MSF ကနေစည်းမထားဆရာဝန်များအဖွဲ့ကိုဒေတာရင်းမှာပြန်လည်လုတ်ကန်ခွင့်ပေးနေတာမို့ဝမ်းတာပေမဲ့ရခိုင်ရောမွတ်စလင်ပါဒေတာရင်းနေထိုင်သူအားလုံးဟာအကူအညီတွေလိုအပ်နေသေးတာတွေ့ရတယ်လို့ဆိုပါတယ
် My first impression was that there was progress in that period
မနက်ငယ်ကိုပြန်ရောက်တော့တိုးတက်မှုတွေရှိနေတယ်ဆိုတာပထမဆုံးသတိထားမိတာပါဒါပေမဲ့တကယ်ကြီးမားတဲ့စိန်ခေါ်မှုတွေလည်းရှိနေသေးပဲဆိုတာတွေ့ရပါတယ်ဒီစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့အခုတွားရောက်ခဲ့တဲ့ခီးစဉ်ကနေထောက်ပြပြောဆိုခွင့်တွေရခဲ့ပြီးမြဲဒီစိန်ခေါ်မှုတွေဟာလွယ်လွယ်နဲ့ကြော်လွှားနိုင်မဲ့ကိစ္စတွေလို့တော့ရှော့မထွက်သင့်ပါဘူးတကယ်ဆိုရင်ခိုင်ပြည်နယ်ကဒုက္ခသည်စခန်း68ခုမှာဒုက္ခသည်ပေါင်း 34,000 ကျော်အိုးအိမ်ရွှေ့ပြောင်းနေထိုင်နေကြရတာပါလူပေါင်းတတန်းကျော်ကလည်းခွဲခြားဆက်ဆံခံရပြီးတော့လွတ်လပ်သွားလာခွင့်မရတာအခြေခံလိုအပ်ချက်တွေဖြစ်တဲ့စာနယ်ဇင်းခါပညာရေးကျန်းမာရေးနဲ့ရှင်သန်ရည်တည်ရေးတွေအတွက်ရုန်းကန်နေရတာမျိုးပ
ါကုလသမဂ္ဂအနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုပေးနေတယ်လို့လူတဦးချင်းစီရဲ့ရပိုင်ခွင့်တွေဆုံးရှုံးမှုမရှိစေဖို့လည်းအလေးထားတယ်လို့ဆိုပါတယ်ဒီအထက်မှာနိုင်ငံသားဖြစ်ခွင့်နဲ့ပါနေတာမျိုးဒီပြဿနာကိုအလေးထားပြီးဆောင်ရွက်တင်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ်ကအာရှဒေသဆိုင်ရာညွှန်ကြားမှုမစ္စတာဟောင်လျန်းရှူကပြောပါတယ
် This issue of citizenship right and needs to be looked at in the context okay of
နိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်တဲ့ပြဿနာကိုကြည့်မယ်ဆိုရင်တမိုင်းကြောင်းကိုပြန်ပြီးကြည့်ဖို့လိုပါတယ်လူဝင်ကြားဆိုတဲ့အသုံးလုံးကိုကုလသမဂ္ဂတွင်မှုချုပ်ကအစအဖွဲ့ဝင်နိုင်ငံတွေကပါတုံးနေတာမို့ကျွန်တော်တို့လည်းတုံးရတယ်ဆိုတာပြောပါရစေဒီရိုဟင်ဂျာဆိုတဲ့စကားလုံးဟာရခိုင်ပြည်နယ်မှာရှိတဲ့ရခိုင်ရောမွတ်စလင်တွေကိုပါလှုပ်လှုပ်ရှားရှားဖြစ်စေပါတယ်။ရိုဟင်ဂျာလို့သုံးရမလား၊ဘင်္ဂါလီလို့သုံးရမလားဆိုတာနှစ်ဖက်စလုံးအတွက်ကိုလှုပ်လှုပ်ရှားရှားဖြစ်စေတာပါ။ဒါကတမိုင်းကြောင်းရှိလို့ပါ။ဒါဟာနိုင်ငံရေးတမိုင်းကြောင်းတစ်ခုဖြစ်နေပါတယ်။ဗ ဘာပဲပြောပြောကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်တစ်ခုလုံးမှာရှိနေတဲ့ပြဿနာကိုအပြေရှာဖို့ကြိုးစားတဲ့အခါမှာဒေသခံတွေရဲ့လူခွင့်ရေးအခြေအနေမနှိမ်ကြအောင်ဘယ်လိုလုပ်ပေးရမလဲဆိုတာကိုဥတီစဉ်းစားပါတယ်။ဒီလိုစဉ်းစားတဲ့အခါဒေသထဲမှာနေတဲ့လူတွေဘာကိုလိုချင်တယ်လဲဆိုတာကိုကြည့်ရင်မွတ်စလင်အတိုင်းဝိုင်းကနိုင်ငံသားဖြစ်လိုချင်ကြတာတွေ့ရပါတယ်။ဒါကလည်းတခြားနိုင်ငံထဲမှာနေတဲ့သူတွေလိုပဲတန်းတူညီမျှမှုကိုပေးနိုင်လို့လိုချင်ကြတာပါ။
မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့မတည်ငြိမ်မှုတွေကိုဖြေရှင်းနိုင်ဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းကဝိုင်းဝန်းပြီးကူညီကြဖို့လဲမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂတာဝန်ရှိသူတွေကဖန်ကြားခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမြန်မာနိုင်ငံဟာအပြောင်းလဲတွေအတွက် UDP တည်တည်ချာချာလှုပ်ဆောင်နေတာတွေ့ရတာမို့နိုင်ငံတကာကဝိုင်းဝန်းကူညီပေးဖို့ဖန်ကြားခဲ့တာပါ။
ဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါလေရှင်မကြခင်မှာတော့မြဝတီမျိုးမှာရခိုင်တပ်ဖွဲ့ဝင်မိသားစုအိမ်မှာမူရစေဝါနဲ့လက်နက်တွေဖမ်းမိတယ်ဆိုတဲ့သတင်းကိုပြောပြဖို့ရှိပါတယ်အခုတော့လွတ်တော်မှာဆွေးနွေးနေတဲ့လယ်သမားဥပဒေကိစ္စကိုပြောပြပါမယ်တောင်သူလယ်သမားအကျိုးစီးပွားကာကွယ်ရေးနဲ့မြင့်တင်ရေးဤဥပဒေမူကြမ်းထဲမှာတောင်သူလယ်သမားတွေရဲ့အမှန်တကယ်အကျိုးစီးပွားကာကွယ်နိုင်ဖို့အလားအလာနည်းနေတယ်လို့စာနယ်ရိက္ခာဖူလုံမှုပူပေါင်းဆောင်ရွက်ရေးအဖွဲ့ကပြောဆိုလိုက်ပါတယ်တောင်သူလယ်သမားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်သတ်မှတ်မှုတိကျခိုင်မာမှသာတောင်သူလယ်သမားတွေရဲ့အကျိုးစီးပွားကိုအမှန်တကယ်မြင့်တင်နိုင်မယ်လို့လည်းဆိုပါရယ်ဒီနည်းဥပဒေအမြန်ဆုံးအသက်ဝင်လာရင်တောင်သူလယ်သမားတွေအကျိုးရှိမယ်လို့လည်းဥပဒေဖြစ်မြောက်ရေးလွှတ်တော်တွင်ဆင်းနွေးခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ကပြောပါရယ်အသေးစိတ်ကိုတော့မတ်စုမုံကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
လွတ်တော်မှာမကြခင်နီးဥပဒေအတည်ပြုပြဌာန်းနိုင်မှုပြင်ဆင်နေတဲ့တောင်သူလယ်သမားအကျိုးစီးပွားကာကွယ်ရေးနဲ့မြင့်တင်ရေးနီးဥပဒေမူကြမ်းထဲမှာတောင်သူလယ်သမားတွေအတွက်အမှန်တကယ်အကျိုးစီးပွားကာကွယ်နိုင်မှုလိုအပ်ချက်တွေများစွာရှိနေသေးတယ်လို့စာနယ်ရိက္ခာဖော်လုံမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ကထောက်ပြပြောဆိုလိုက်ပါတယ်။ဒီဥပဒေမူကြမ်းထဲမှာအဓိကပြင်ဆင်ဖြည့်ဆွတ်တဲ့အချက်တွေနဲ့ပတ်သက်လို့စီမံကိန်းညှိနှိုင်းရေးမှူးဒေါက်တာဒေါ်အောင်မခိုင်က VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ်။
အောင်သူငယ်လို့ပြောတဲ့အတွက်ကြောင့်တောင်သူတွေကပဲသူတို့ရှင်ဒီမှာတို့ကနံပါတ်၁ကတော့ဒီစီးပွားရေးလုပ်ငန်းရှင်တွေနဲ့ကွဲပြားဖို့လိုပါတယ်အဲ့တော့တောင်သူငယ်တို့ဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကကြာဒီမှာတို့ကတကယ်တောင်သူငယ်ဆိုတဲ့အဓိပ္ပာယ်ရအောင်ဆင့်ဆိုစီခြင်းပါတယ်ဒီဒီမှာတို့နိဥပဒေကဟာဒီတောင်သူငယ်တွေကိုကာကွယ်ပေးဖို့အတွက်ရောစီးပွားရေးကိုမြှင့်တင်ဖို့အတွက်အရန်ကိုအဓိကကြတဲ့အတွက်ကြောင့်ဒီမြန်မာပြည်မှာရှိနေတဲ့စိုက်ပျိုးမွေးမြူရေးစနစ်တွေမူဝါဒတွေကပိုပြီးတော့မှထိရောက်ကောင်းမွန်တော့တောင်သူငယ်များကိုပိုပြီးတော့မှအကျိုးရှိတော့အားလုံးလည်းပါဝင်တော့ပြီးတော့ပွင့်လင်းမြင်သာတော့စိုက်ပျိုးရေးမွေးမြူရေးစနစ်တစ်ခုလည်းကျမတို့ကဖြစ်မှတာလေတကယ်တုံးတူတွေကိုကာကွယ်ပေးနိုင်တယ်လို့ယူဆလိုပါရှင်
နီးဥပဒေအတိမပြုခင်လွှတ်တော်ထဲမှာလည်းဒီလိုမျိုးအဓိပ္ပာယ်ဖွင့်ဆိုချက်တွေနဲ့ပတ်သက်လို့အခြေအတင်ဆွေးနွေးခဲ့ရတယ်လို့လယ်သမားရေးရာကော်မတီဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေးသန်းကလည်းပြောပါရယ်ဒါပေမဲ့နီးဥပဒေအတိဖြစ်လာရင်တောင်သူလယ်သမားတွေအတွက်အကျိုးရှိမယ်လို့လည်းဆိုပါရယ်
ကျွန်တော်တို့ဒီခုနီးဥပဒေထွက်လာပြီဆိုရင်တော့တောင်သူလယ်သမားတွေအတွက်အများကြီးကျွန်တော်တို့ဟိုအကျိုးသက်သာခွင့်ရရှိရပြီရှိပါမယ်။ဘာလို့ဆိုတော့ဒါစက်ပြေးရေးရှိဝင်လဲအမပါတယ်။နောက်ပြီးတော့ဒီသဘာဝအနေရရောက်ဒီလေယာဉ်တွေပြည့်စုံတဲ့အခါမှာနိုင်ငံတော်ကအဲ့အရာကိုရှော်ပြဖို့ရောကြီးပြဖို့အဲ့ဒီပါတယ်။ပြီးတော့မျိုးရောမျိုးတတ်နေဟိုလက်ထွန်စက်ပြေးကရေးချက်တွေအဲ့ဒီထောက်ပံ့ပေးဖို့အဲ့အမျိုးရှိပါတယ်ဗျ။ပြီးတော့ဒီဥပဒေကဟိုအများဆုံးအသက်ဝင်ဖို့လိုနေပါတယ်။အဲဒီဥပဒေကလက်သမားတွေအတွက်တော်တော့ကိုဟိုကျွန်တော်တို့ကောင်းပါတယ်။
နီးဥပဒေထဲမှာတောင်သူလယ်သမားတွေအတွက်အကျိုးစီးပွားမြင့်တင်နိုင်ရေးအဓိကလိုအပ်တဲ့စိုက်ပျိုးခြင်းငွေယင်းနီးမတည်မှုတွေပါဝင်သဘာဝဘေးအန္တရာယ်ကြုံကြိုက်လာရင်ဖြစ်လာမယ့်အခက်အခဲတွေပြေလည်နိုင်မယ်လို့လည်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေးသန်းကဆိုပါတယ်။နီးဥပဒေထဲမှာတောင်သူလယ်သမားတွေအတွက်ဈေးကွက်ဝင်စိုက်ပျိုးသီးနှံလွတ်လပ်စွာစိုက်ပျိုးနိုင်ခွင့်အပါအဝင်တောင်သူလယ်သမားတွေပါပါဝင်တဲ့ကော်မတီတွေဖြစ်စေဖို့အတွက်လည်းအဓိကထည့်သွင်းနိုင်မှုအကြံပြုပါတယ်လို့စာနယ်ရိက္ခာဖူလုံမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ကဒေါက်တာဒေါအောင်မခိုင်ကလည်းပြောပါတယ
်။ဒါအရင်ထုတ်ထားတဲ့ဟာမှရှိမယ်ဆိုလို့ရှိရင်သူကဆန်းသမားကိုပဲအားပေးတဲ့ပုံစံဖြစ်နေတယ်။ဒါပေမဲ့ကျမတို့တိုင်းပြည်သွားရမှာကဒီတခြားတော့တောင်သူတွေဒေကွက်နဲ့ပြင်နေတော့တောင်သူတွေလွတ်လပ်စွာရွှေ့ချွတ်ပြီးတော့မှစိုက်ပျိုးခွင့်ရှိတော့တခြားတော့ပြည်နာများလည်းအားပေးဖို့လိုနေပါတယ်။အဲ့ဒါမှတိုင်ရင်ကျမတို့ကဒီဒေကွက်ကလက်ပေါင်းလုံးကျမတို့ပြင်းပြင်းထန်ထန်တဲ့ဒေကွက်တစ်ခုကိုလည်းထူထောင်နိုင်မှာဖြစ်ပါတယ်။ကော်မတီတွေမှာပါတဲ့ဟာလည်းတကယ်လက်သမားစစ်စစ်ကိုကိုစားပြုတော့အဖွဲ့အစည်းများတောင်သူတွေအပံနဲ့သူတို့အဖြစ်ပြင်းနိုင်မဲ့ဒီလှုပ်ထုံးမှုမျိုးကိုလုပ်ပေးနိုင်မှာဖြစ်ပါတယ
်။ပြီးခဲ့တဲ့နှစ်အောက်တိုဘာလ12ရက်နေ့ကသမ္မတဦးသိန်းစိန်ကတောင်သူလက်သမားအကျိုးစီးပွားကာကွယ်ရေးဥပဒေအတွက်လက်မှတ်ရေးထိုးအတည်ပြုပြဋ္ဌာန်းပေးပြီးဖြစ်ပေမဲ့လွှတ်တော်တွေမှာနိဥပဒေပြဋ္ဌာန်းမှုလိုအပ်နေသေးတာကြောင့်အမြန်ဆုံးအတည်ပြုနိုင်ရေးဥက္ကဋ္ဌအပါအဝင်လွှတ်တော်ကိုယ်စားလှယ်တွေကဆက်လက်ဆွေးနွေးနေကြဆဲဖြစ်ပါတယ်။စာနယ်ရိက္ခာဖူလုံမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့အနေနဲ့နိုင်ငံတော်နဲ့သက်ဆိုင်ရာဝန်ကြီးဌာနကလှုပ်ဆောင်ပေးရမယ့်ဥပဒေတွေထဲမှာလှုပ်ဆောင်မှုလိုအပ်ချက်တွေနဲ့ပတ်သက်လို့ဆက်လက်ဆောင်ရွက်သွားမယ်အကြောင်းအောက်တိုဘာလ3ရက်နေ့တောက်ကြနေ့မှာပထမဦးဆုံးအကြိမ်သတင်းစာရှင်းလင်းပွဲပြုလုပ်ပြီးပြောဆိုခဲ့ပါတယ်ရှင်။
မဆုမွန်ပြပြခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြောက်ရီမျိုးကသတင်းတပုတ်ကိုပြပြပါောင်းမယ်။ထိုင်းမြန်မာနယ်စပ်မျိုးဖြစ်တဲ့ကရင်ပြည်နယ်မြောက်ရီမျိုးမှာရခိုင်တပ်မတော်ခေါင်းဆောင်ရဲ့မိသားစုဝင်တွေနေထိုင်တဲ့အိမ်ကိုမြန်မာအာဏာပိုင်တွေကသတင်းအရရှာဖွေမှုတွေလုပ်ခဲ့ပြီးတဲ့နောက်မူရစ်စေးနဲ့လက်နက်တွေကိုသိမ်းဆည်းရမိတဲ့အကြောင်းမြောက်ရီမျိုးရဲစခန်းက VOA ကိုပြောဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးလောလောဆယ်ကလေးတဦးအပါအဝင်အမျိုးသမီး3ဦးကိုမြန်မာအာဏာပိုင်တွေကဖမ်းဆီးထားပြီးတော့ရခိုင်တပ်မတော်ဘက်ကတော့ဒီကိစ္စကိုညှင်းဆန်ခဲ့ပါတယ်အပြည့်အစုံကို VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်မျိုးသားကောင်စီရဲ့လက်အောက်ခံတပ်ဖြစ်တဲ့ရခိုင်တပ်မတော်ကတပ်ဖွဲ့ဝင်မိသားစုတွေနေထိုင်တဲ့အိမ်ကိုဝင်ရောက်ရှာဖွေရမှာလက်နက်နဲ့မူရစ်ဆေးဝါးတွေတွေ့ရှိတယ်ဆိုပြီးအာနာပိုင်နေကအမျိုးသမီး3ဦးကိုဖမ်းဆီးသွားခဲ့တာပါ။မြောက်ရီမျိုးကမြို့မရဲစခန်းကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့အခုလိုပြောပါတယ်
။အမဟိုကလက်နက်ပစ္စည်းကကိုမျိုးကပဲ။ဆက်ဆိုတော့ဟောပေါ့ကြီးစိုးသွားလေးပါပဲ။ကိုလုံးမျိုးကြီးတို့အင်းသားကဘုံကြီးကို16ဟိုကြီးအိမ်ကြီးတို့ကြီးကတ်တို့ပေါ့နော်။ဒီတစိမ့်သုံးနေတစိမ့်ဟိုတော့လက်မောင်းတစိမ့်တို့ပါတော့အဲ့လိုပေါ့ဟိုအခွဲစည်းရဲ့တစိမ့်တွေပေါ့အဲ့ဒါတွေပါတယ်ဗျ။မွေးစိဝါလည်းပါတယ်ဗျ။မွေးစိဝါကအော်1000ကျော်ပါတယ်ဗျမွေးစီပါဟုတ် WN စေးသားတွေပေါ့ပြေးတာပေါ့နော်ပြေးတဲ့ဟာတွေကဘာလဲဆိုတော့ DKB လက်မောင်းတစိမ့်အဲ့ဒါပါတယ်ဗျနော် Federal Union Army အဲ့ဒီတစိမ့်တွေပါတယ
်ဟုတ်ကဲ့
ဆိုင်တက်မလို့အမတစိမ့်အဲ့ဒါပါတယ်ဗျအမျိုးသမီးခင်ဗျအမျိုးသမီး၃ယောက်ပါခင်ဗျသူတို့ကတော့အမျိုးသမီးတွေလေအမျိုးသမီးဆိုသူတို့ကတော့သူတို့ယောက်ျားတွေနဲ့ဆက်ဆက်တာပေါ့နော်အဖွဲ့အစည်းကတည်းက DKB အဖွဲ့အစည်းကဟုတ်
ရဲအနာပိုင်နေဘက်ကတော့ DA ဟာ DKB အဖွဲ့အစည်းကလို့ဆိုပေမဲ့ရခိုင်တပ်မတော်ကတော့သူတို့ယုံဖြစ်တယ်လို့ဆိုပါတယ်။ရခိုင်မျိုးသားကောင်စီရဲ့အုပ်ချုပ်ရေးဥက္ကဋ္ဌဦးထွန်းဝင်းကတော့သူတို့ယုံမှာ DKB ရဲ့အဝင်ထွက်ရှိနေတဲ့အတွက်ဖန်တီးမှုအဖြစ်ညင်းဆိုခဲ့ပါတယ်
။အဲရခိုင်တပ်မတော်ဘက်ကတော့လေဒီဥစ္စာနဲ့ပတ်သက်ပြီးတော့မူရေးဆေးဝါးရဲ့ဘာရည်နဲ့ပတ်သက်ပြီးတော့လောက်တာတော့မူလည်းမရှိဘူးပေါ့နော်။အဲမူလည်းမရှိဘူးဆိုတော့အခုဟာကဖြစ်တာကသူတို့လုပ်တဲ့ပုံစံမျိုးကဒီ DKB ကအဲ့ဒီစေဝီချုပ်ရုံးကိုအဝင်ထက်ရှိလို့ပေါ့အဝင်ထက်ရှိတဲ့ထောင်ဖမ်းတဲ့သဘောဖြစ်တယ်အဲ့ဒီမှာတက်တယ်ဖြစ်သူတို့ကဘာလုပ်တာလဲဆိုတော့ရေးရဲ့အဲဘီဂျီရဲ့စစ်တပ်ရဲ့ပေါ့နော်အဲသူတို့ကအဲ့လိုဖန်တီးတဲ့ပုံစံမျိုးလုပ်တာပဲဖြစ်တယ်ပေါ့နော
်ဖမ်းဆီးခံရသူတွေဟာအမျိုးသမီး3ဦးနဲ့ကလေး2ဦးဖြစ်ပြီးသူတို့တက်မိသားစုတွေကိုဖမ်းဆီးရတဲ့ပတ်သက်လို့အခုလိုဆက်ပြောသွားပါတယ
်မြောက်ဒီမျိုးကကျွန်တော်တို့ ANC AAစီဦးရချောအင်ကိုဝင်စီးသွားတယ်ဆိုတော့ဝင်စီးသွားတော့ကြာပါသွားတယ်ဆိုတော့အဲ့မှာရေးဖို့မြသမီးတယောက်ရယ်နောက်ပြီးတော့ဘောချောက်ရဲ့ညီမိမရယ်ခလေးလေးနှစ်သမီးခလေးတယောက်ရယ်အခုပါသွားတယ်ဘယ်ရောက်တယ်မှမသိဘူးအဲ့ဒီအင်ကိုအခုဖမ်းတဲ့ကိစ္စကဘယ်လိုဖြစ်လဲဆိုတော့အဲ့မှာမူရဆေးဝါးနဲ့လက်နက်ခင်းရမကြဖမ်းမိတယ်ဆိုပြီးတော့ပြောတယ်ဆိုတော့အဲ့တကယ်တော့အဲ့ဒီအင်မှာမူရဆေးဝါးလည်းမရှိဘူးဟိုလက်နက်ခင်းရမကြလည်းမရှိဘူးတဲ့အဲ့ဒီအင်ကကျွန်တော်တို့ဒီ ANC ရဲ့စီဝေးသွားတယ်လာရဆိုရင်အဲ့ဒီအင်မှာတိဖို့ခို့ဖို့ဆိုပြီးကျွန်တော်တို့ကငှားထားတာအဲ့အခုလိုဟိုလုတ်သွားတာကျွန်တော်တို့အနေနဲ့ကတော့တိတ်တဘာဝမကြဘူးလို့ထင်တယ်လေအဲ့ဒါကြောင့်ဒီကလေးတွေဖမ်းသွားတဲ့ကလေးတွေကဒီမှာထားမှလည်းမသိဘူးဆိုတော့ဒီလိုသာဆဲလုပ်နိုင်ပြီဆိုရင်တော့ကျွန်တော်တို့ကလည်းကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လုတ်ဆရာရှိရတယ်ဆဲလုပ်ရမယ်လို့ကျွန်တော်တို့ကအဲ့လိုပဲပြောခြင်းတ
ယ်ရခိုင်အမျိုးသားကောင်စီဟာပြည်တော်စုတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အဖွဲ့ဝင်ဖြစ်ပြီးရခိုင်တပ်မတော်ကတော့သူတို့ရဲ့လက်အောက်ခံတပ်မတော်ဖြစ်ပါတယ်အခုငင်းငယ်ရေးစကားပြောဆိုနေတဲ့ကာလမှာမြဝတီမြို့မှာဆက်ဆံရေးယုံဖွင့်ပြီးတွာလာနေတဲ့နေရာတစ်ခုအဖြစ်ရုံးခန်းသဘောဖွင့်ထားတယ်လို့လည်းပြောပါတယ်ဒီရဲ့ပိုင်းတွင်းမှာမြန်မာအစိုးရတပ်တွေနဲ့ဒီမိုကရေစီကရင်အကျိုးပြုတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့တခြားတိုင်းရင်းသားလက်နက်ကိုင်တွေနဲ့လည်းတိုက်ပွဲတချို့ရှိနေပြီးတင်းမာမှုတွေရှိနေတယ်လို့တိုင်းရင်းသားတွေနဲ့ဆွေးနွေးနေတဲ့ကိစ္စတွေမှာလည်းတပ်ပိုင်းဆိုင်ရာကိစ္စတွေမှာညှိနှိုင်းလို့မရသေးတဲ့အတွက်တနိုင်ငံလုံးဆိုင်ရာအဖြစ်ခက်ရစရေးလက်မှတ်ရေးထိုးဖို့တွေကမတေချာမရေရာဖြစ်နေတဲ့အခြေအနေတွေပါအဖြစ်ခက်ရစရေးမဖြစ်သေးရင်2015မှာရွေးကောက်ပွဲလုပ်ဖို့အတွက်အခက်အခဲတွေရှိတယ်ဆိုပြီးမြမအစိုးရဘက်ကပြောဆိုနေသလိုပြည်ရည်နဲ့ပတ်သက်လို့မြမအကျိုးစီးပွားရှေ့ရှုညှိနှိုင်းဖို့ EU ဥရောပသမဂ္ဂကလည်းပန်ကြားထားပါတယ်ရှင်
ဟောင်ကောင်မှာဒီမိုကရေစီတောင်းဆိုတဲ့ကျောင်းသားတွေရဲ့လှုပ်ရှားမှုကိုမြန်မာနိုင်ငံအစိုးရပိုင်းမီဒီယာတွေမှာလုံးဝမှောင်ချထားပါတယ်။ဒါဟာတရုတ်နိုင်ငံရဲ့ညွန်ညင်မာဟုဆိုရင်လိုလား။ဒါမှမဟုတ်ကျောင်းသားတွေရဲ့ဒီမိုကရေစီတောင်းဆိုမှုပြန့်နှံ့လာမှာကိုပဲကြောက်လိုလား။အများပြည်သူဝန်ဆောင်မှုမီဒီယာအဖြစ်ပြောင်းလဲဖို့ကြိုးစားနေပါတယ်ဆိုတဲ့မြန်မာအစိုးရပိုင်းမီဒီယာတွေကတခြားအရေးကြီးတဲ့နိုင်ငံတကာသတင်းကြီးတစ်ပုဒ်ကိုမှောင်ချထားခြင်းဟာ လုတ်တင်တဲ့ကိစ္စလားမလုတ်တင်တဲ့ကိစ္စလားဆိုတာသောရရှင်များနဲ့အခုလာမယ့်စနေညတိုက်ရိုက်လေးဆိုင်အစည်းအဝေးမှာဆွေးနွေးရအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 fax number 2323255552ဖြစ်ပါတယ်။ email address ကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကို Lotto စင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပြပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ကြပါရစေ
။သောရရှင်တွေအနေနဲ့ဒီနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင်။ VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။အခုကြံနေသေးတဲ့သတင်းဆောင်မတစ်ပုဒ်ကိုပြောပြပါအောင်မယ်။မလေးရှားနိုင်ငံမှာလှေပြိုင်ပွဲဝင်မဲ့ရန်ကုန်တက္ကသိုလ်များလှေလော်အသင်းအတွက်ရွေးချယ်မှုဟာပွင့်လင်းမြင်သာမှုနဲ့မျှတမှုမရှိဘူးဆိုတော့ဝေဖန်တဲ့တွေထွက်ပေါ်နေသလိုပဲတစ်ဖက်ကလည်းအပိသက်လူရွေးပွဲမှာဝင်ခဲ့တဲ့သူတွေတဲကပဲရွေးချယ်ခဲ့တာဖြစ်တယ်လို့ပြောပါရယ်အလွတ်တန်းလှေလော်ပြိုင်ပွဲတွေမှာရွှေတစိပ်ရခဲ့တဲ့သူတချို့ခြံလက်ထားရကနေအခုလိုအခြေအနေတွေဖြစ်ပေါ်ခဲ့တာလည်းဖြစ်ပါတယ်ဒီအခြေအနေပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးပါရှင်
ဟုတ်ကဲ့ပါမလေးရှားနိုင်ငံမှာကျင်းပမဲ့တက္ကသိုလ်ပေါင်းစုံလှေလော်ပြိုင်ပွဲကိုမြန်မာနိုင်ငံကရန်ကုန်တက္ကသိုလ်များလှေလော်အသင်း RUBC ကလည်းဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ဒါပေမဲ့လည်းဒီပြိုင်ပွဲဝင်ဖို့အတွက်လူရွေးချယ်တဲ့နေရာမှာရန်ကုန်တက္ကသိုလ်များလှေလော်အသင်းအုပ်ချုပ်သူတွေဟာပြိုင်ပွဲတွေအတွင်းမှာရွှေတစိပ်ရခဲ့တဲ့သူတချို့ကိုခြံလက်ခဲ့ပြီးတော့လူရွေးချယ်မှုအပိုင်းဟာမှန်ကန်မှုမရှိဘူးဆိုပြီးတော့အလွတ်တန်းပြိုင်ပွဲမှာရွှေတစိပ်ရခဲ့တဲ့အမျိုးသားစီမံခန့်ခွဲမှုပညာဌာနကမတ်ဟေတီကပြောပါတယ်။ကျ
ောင်းပေါင်းစုံတက္ကသိုလ်ပြိုင်ပွဲလည်းပြီးရောကနာမလေးကြီးရွှေချယ်မှုစီးရင်ကိုထုတ်တယ်။အဲစီးရင်ရဆိုလို့ရှိရင်လည်းဟိုရွှေရိုက်လေးအားလုံးလည်းရွေးဟာလည်းမဟုတ်ဘူး။ဟိုတိုးဘာသာတို့ဟိုအစင်ပြေတဲ့အတိုင်းတို့ထည့်ထားရင်ဒီအားလုံးအပြန်ပေါ်မှာမပါတဲ့လူတွေလည်းပါတယ်။ဟိုမနိုင်တဲ့လူတွေလည်းပါတယ်။တချို့နိုင်တဲ့လူတွေဆိုလည်းတို့အားလုံးဖြုတ်ထားတာကိုတွေ့ရတယ်။သမီးငယ်ချင်းတယောက်ဆိုရင်ရွှေရိုက်တိုင်းနဲ့ဘာဖြစ်လို့မပါလဲမေးလို့ရှိရင်လည်းသူကမဖြစ်ဘူး။မထလို့ပြင်မယ်လို့ပြောတယ်။ပြောပြီးတော့လည်းထလည်းမလုပ်ဘူး။အိုးရွေးချယ်မှုကမှန်ကန်မှုမရှိတော့တိတာပါပဲကိုရွေးချယ်တဲ့လူရွေးရဲဆိုတော့သဘောလောက်ထားတယ်ဟိုဒီလူဘာကြောင့်ရွေးရဲဆိုတာလည်းမပြောဘူးဘာကြောင့်မရွေးဘူးဆိုတာလည်းမပြောဘူ
းအလွတ်တန်းပြိုင်ပွဲတွေမှာရွှေတစိပ်တွေရပြီးတော့ပြိုင်ပွဲအတွက်ရွေးမခံခဲ့ရတဲ့သူတွေကတော့ရန်ကုန်စက်မှုတက္ကသိုလ်ကကိုအောင်ပြည့်နဲ့မတ်ကြည်ရှွန်းနဲ့စေတက္ကသိုလ်ကကိုရဲထူးကျော်နဲ့အမျိုးသားစီမံခန့်ခွဲမှုပညာကောလိပ်ကမတ်ရှွန်းနဲ့ဖြူလို့ဖြစ်ပါတယ်ဒါပေမဲ့လူရွေးချယ်တဲ့နေရာမှာစံချိန်ကောင်းတဲ့သူတွေနီးစနစ်ကျွမ်းကျင်တဲ့သူတွေကိုအုပ်ချုပ်သူတွေကရွေးချယ်ကြတာဖြစ်တယ်လို့လက်ရွေးစင်အဖြစ်ရွေးခံလိုက်ရတဲ့ကိုကျော်ထက်အောင်ကပြောပါတယ်ပြိုင်ပွဲအတွက်လူရွေးချယ်တာနဲ့ပတ်သက်ပြီးတော့သူကအခုလိုရှင်းပြပါတယ
်အပိသက်လူရွေးချယ်တာမတိုင်ခင်မှာစံချိန်ကောင်းရလို့ကျစံချိန်ကောင်းရလို့ကျတဲ့အခါမှာကျွန်တော်တို့ကအဲ့ဒီပနမစရင်းနဲ့မှာပါတဲ့လူဦးရေအကုန်လုံးကိုကျွန်တော်တို့အကြောင်းကြားပေးတယ်အကြောင်းကြားပေးတဲ့အခါမှာအကြောင်းကြောင်းကြောင်းမလာနိုင်တဲ့လူတွေလည်းရှိတယ်နောက်ပြီးတော့ကြတော့နောက်ဆုံးတစ်စစ်မှာကြတော့ဟိုမြန်မာနိုင်ငံလေးတော့အဖွဲ့ချုပ်ကနေလာပြီးတော့လူရွေးချယ်ပေးတဲ့အခါမှာအဲ့လိုမျိုးမပါဝါခဲ့တဲ့လူတွေရှိတယ်မပါဝါခဲ့ဘူးဆိုတာကျွန်တော်တို့ကကြောက်ကြတယ်သူတို့ဘက်ကမအားတဲ့အတွက်ကိုမလာနိုင်ဘူးအဲ့လိုမလာနိုင်ဘူးဆိုတဲ့လူတွေရှိတဲ့အတွက်ကိုကျွန်တော်တို့ကလာတဲ့လူတွေစီကနေပြီးတော့ပဲစည်ရင်းကိုယူပြီးတော့ဟိုကလောက်ကြတယ်ခင်ဗျ
မလေးရှားပြိုင်ပွဲအတွက်အပိသက်ရွေးချယ်လိုက်တဲ့သူတွေကတော့ကိုကျော်ထက်အောင်ကိုဆန်းဝင်းထူကိုဝေလင်းအောင်ကိုစိုးမင်းအောင်မနီလာဝင်းမနှင်းဝေလိုင်းနဲ့မတ်လာဝင်းတွေတို့ဖြစ်ပါတယ်ပြိုင်ပွဲဝင်မဲ့လေလောအသင်းအနေနဲ့ပွဲမတိုင်ခင်မှာအကြိမ်300 400လောက်လေ့ကျင့်မှုတွေလုပ်ရကြောင်းဒါပေမဲ့အခုလက်ရှိပြိုင်ပွဲဝင်ဖို့ပြုလုပ်နေတဲ့သူတွေဟာလေနဲ့လေ့ကျင့်မှုတွေပုံမှန်လုပ်တာမျိုးမရှိဘူးလို့ရန်ကုန်တက္ကသိုလ်လေအသင်းရဲ့လေ့ကျင့်မှုမှတ်တမ်းတွေမှာပြနေတယ်လို့မတ်ဟေတီကပြောပါတယ်
မင်းငယ်သေးတော့လည်းတကြီးတို့ဖိချလဲကျင်တာလည်းမရှိဘူးမိကွာလည်းတို့ပါလေသူတွေလည်းပြေလည်းစိတ်ပါလက်ပါလောက်တာဘာမှမရှိဘူးတို့လည်းဖိချပြေကြောင်းလည်းဖိချနားမလို့တို့စိတ်ထဲမှာနိုင်ငံခြားသွားကျင်လဲဒီမလေးရှားပြိုင်ပွဲကိုသွားပြီးတော့ဒီကျောင်းသား representative အနေနဲ့သွားကျင်လဲဆိုစိတ်ထဲရှိပါတယ်တို့ဖိတော့လဲဘာလည်းမပါဘူးဟိုဖိလည်းမစော်တတ်ပါဘူး
ဒါပေမဲ့လည်းမလေးရှားတက္ကသိုလ်ဘောင်းဆောင်လေပြိုင်ပွဲအတွက်လေ့ကျင့်မှုတွေလုပ်နေတာ9လလောက်ရှိပြီလို့ကိုကျော်ထက်အောင်ကပြောပါတယ်။ဒီပြိုင်ပွဲကိုတော့လာမယ့်အောက်တိုဘာ13ရက်နေ့ကနေ19ရက်နေ့အထိမလေးရှားနိုင်ငံမှာကျင်းပသွားမှာဖြစ်ပြီးတော့ရန်ကုန်တက္ကသိုလ်များလေလောအသင်းနဲ့အတူဒေသတွင်းကတခြားနာမည်ကြီးတက္ကသိုလ်တွေလည်းဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ခင်ဗျာ။